ဗီယက်နမ်နိုင်ငံမှာရက်တော်ကြာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေမရှိခဲ့တာကြောင့်ကန့်သတ်ချက်တွေကိုပြန်လျှော့သွားဖို့ပြင်ဆင်နေပါတယ်။ဗီယက်နမ်နိုင်ငံဟာ COVID-19 ကပ်ရောဂါစတင်ကူးစက်ပြန့်နှံ့ခြင်းကစပြီးတော့နယ်စပ်တွေကိုပိတ်ပြီးရောဂါကူးစက်သူတွေကိုအလင်းမြန်ရှာဖွေပေါ်ထုတ်ပြီးတော့ထိန်းချုပ်ခဲ့တာပါ။လူတွေရဲ့နေထိုင်ပုံမှန်လူမှုဘဝတွေပြန်ရအောင်ဗီယက်နမ်နိုင်ငံအနေနဲ့ဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ဝန်ကြီးချုပ်ကလည်းပြောပါတယ်။ဗီယက်နမ်ဆိုရကပြည်နယ်တစ်ခုကနေတစ်ခုခီးသွားခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးပြည်တွင်းလေကြောင်းခီးစဉ်တွေကိုလည်းတိုးဖို့ခွင့်ပြုလိုက်ပါတယ်။ကျောင်းတွေကို3လကြာပိတ်ထားပြီးတဲ့နောက်ပြည်နယ်အတော်များများမှာပြန်ဖွင့်လိုက်ပါပြီ။ဗီယက်နမ်မှာ COVID-19 ကြောင့်သေဆုံးသူတယောက်မှမရှိပါဘူး။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 1,038 ယောက်ကိုတွေ့ခဲ့တာကြောင့်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 11,000 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူလည်း12ယောက်ရှိပါတယ်။အဆောင်တွေမှာစုပြီးတော့နေနေကြတဲ့နိုင်ငံသားကအလုတ်လာလုတ်တဲ့သူတွေကိုဗိုင်းရပ်စ်ပိုးရှိမရှိအပြင်းထန်စစ်ဆေးခဲ့တာကြောင့်တင်းလာနေကစပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူဟာနေ့စဉ်တထောင်ကျော်ရှိလာနေတာပါအခုလိုရောဂါကူးစက်ခံသူတွေထပ်တိုးလာတာကြောင့်စင်ကာပူမှာမလိုအပ်ရင်အပြင်မထွက်ကြဖို့တားမြစ်ထားတာကိုလည်းဂျွန်လာတရက်နေ့ထိထပ်တိုးလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတော့လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အမိန့်ကိုမေလ22ရက်နေ့ထိတိုးလိုက်တယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်မွတ်စလင်ရဲ့ဥပုပ်ရာသီမနက်ဖြန်တောက်ချာနေမှာစတင်တော့မှာဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေကိုပလီမသွားကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ပလီတွေကိုပိတ်ထားပြီးတော့လူတွေကိုလည်းအိမ်ကနေဝတ်ပြုစုတောင်းဖို့ပြောကြားထားပါတယ်ခင်ဗျာ။